မြန်မာနိုင်ငံမြောက်ဖြားကချင်ပြည်နယ်ချင်းပြည်နယ်တွေကနေတောင်ဘက်ပိုင်းတနင်္သာရီကရင်ကယားနယ်ရှမ်းပြည်နယ်တွေမှာလေကြောင်းတိုက်ခိုက်မှုတွေဇက်တိုက်ဖြစ်ပေါ်နေပြီးစကိုင်းတိုင်းမကွေးတိုင်းဒေသတွေမှာတရွာဝင်တရွာထွက်ဝင်ရောက်စီးနှင်းတိုက်ခိုက်မိရှို့နေတယ်လို့ဒေသခံတွေရဲ့ငုံကြီးပြောဆိုသံတွေကြဲကြင်လောင်လောင်ထွက်ပေါ်နေကြမှာပဲစစ်ကောင်စီက2022ခုနှစ်ကနောက်ဆုံးနေ့မှာလာမယ့်2023ခုနှစ်အတွင်းတစ်နှစ်လုံးတစ်ပတ်သက်အပြစ်ရမယ်လို့ကြေညာလိုက်ပါတယ်။အဲ့ဒီအပြစ်ရမယ်ဆိုတဲ့နေ့မှာပဲကရင်ပြည်နယ်ကြာရင်စိတ်ကြီးမှာလေကြောင်းတိုက်ခိုက်မှုတွေအများပြားဆောင်ရွက်ခဲ့တယ်လို့သခိုင်းနဲ့မကွေးတိုင်းကရွာတွေမိရှုခံရတယ်ဆိုတဲ့ဆွဆွဲချက်တွေလည်းရမသွားခဲ့ပါဘူး။စစ်ကောင်စီရဲ့အပြစ်ရတယ်ဆိုတာဟာငြင်းငြင်းရေးအတွက်လက်တွေ့ကြတဲ့ဆောင်ရွက်ချက်မဟုတ်ဘူးလို့တန်ဟန်သာငြင်းငြင်းရေးမူဝါဒသူတည်တနာအဖွဲ့တစ်ခုဖြစ်တဲ့ INEC အဖွဲ့အမှုဆောင်ဒါရိုက်တာဒေါက်တာပညာမွန်ကပြောပါတယ
်သူတို့အမြဲတမ်းဒီ the path that sits fire လောက်တယ်သူတို့ကြောညာတယ်ဒါပေမဲ့သူတို့ရဲ့ the path that sits fire လောက်တာကတော့တိတ်ပြီးတော့လက်တွေ့မကြဘူး sits fire လောက်မယ်ဆိုရင်နည်းမြေကန်တချက်ရှိရမယ်အဖျား the path that ရက်စဲရဲကဘယ်ဖွဲ့လဲပေါ့နော်ဘယ်ဖွဲ့နဲ့ရက်စဲတယ်လဲပေါ့ပြီးတော့ဘယ်နည်းမြေလဲဆိုအဲ့ဒါသူတို့တိတ်တိတ်ချက်ချမပြောထားဘူးလေဥမာဒီဥမာဂုလက်ရှိရာကျွန်တော်တို့ပြောနေ actor အစ်စ်ပေါ့ဟာဥမာ PDF တွေနဲ့ပါဝင်တလားပေါ့ပြီးတော့ PDF တွေရဲ့ controller name ကြီးကသူတို့တတ်မှတ်တလားပေါ့နော
်ဒီကိစ္စနဲ့ပတ်သက်ပြီးစစ်တပ်အရာရှိတွေနဲ့ဖွဲ့စည်းထားတဲ့တင်ငင်ကမဟာဗျူဟာလေလာရေးအဖွဲ့အမှုဆောင်ညွှန်ကြားရမှုဦးသိန်းထွန်းဦးကတော့စစ်ကောင်စီထုတ်ပြန်ထားတဲ့အပြစ်ရချင်းကြီးညာချက်မှာ PDF အဖွဲ့တွေအကျုံးဝင်ဘူးလို့ပြောပါတယ်အလားတူပဲတန်းသားလက်နက်ကိုင်အဖွဲ့တွေကိုလည်းစစ်ကောင်စီဘက်ကစပြီးတိုက်မှာမဟုတ်ဘူးလို့ဆိုပါတယ်
ကိုဘကစားလို့ဆိုစင်နေမှာမလို့ဘူးဒါအထူးသဖြင့်အီးဝင်နေတာဒါပေမဲ့ခုအစီအစာတက်စကန်ကြီးလာတိုင်းတော့ဒီဝက်တော့ပြန်ပြီးတော့တုံ့ပြန်မှာပဲဒါကတော့တစ်ပိုင်းပါနောက်တစ်ပိုင်းကတော့အခုစတိုင်းတိုင်းပဲကိစ္စကြီးအဲ့ဒါကတော့ငိုတဲ့က PDF ဆက်ပတ်သက်ပြီးတော့သူတို့ဖြစ်ပေါ်လာတဲ့ယက်တိချင်းနဲ့သူရှားနေတဲ့ပုံစံကမတူပါဘူးအဲ့တော့သူတို့အနေနဲ့ကတော့အပြစ်ခတ်ရက်တယ်ဆိုတော့ထုတ်ပြန်ချက်ထဲမှာအကျုံးဝင်မှာမဟုတ်ဘူးသူတို့အနေနဲ့ကလုံးလို့ရတာတစ်ခုပဲရှိတယ်တစ်မျက်ကိုင်းလမ်းမျိုးဆွတ်လို့ပြီးတော့ခုနဒီလာမဲ့ထူထူကောက်ပေါ်မှာဝင်ပြီးတော့ပြန်လဲသွားမလား
တကယ်တော့စစ်တပ်ဟာငင်းငင်းရေးအပြစ်ရရေးတွေကိုဂျူဟာအပြစ်အသုံးပြုနေတာသာဖြစ်တယ်လို့တိုင်းရင်းသားအဖွဲ့တွေကယုံကြည်ထားကြပါတယ်။ဘိုးအမျိုးသားဖက်ဒရယ်ကောင်စီဥက္ကဋ္ဌခွန်မြင့်ထွန်းပြောတာက
စစ်တပ်ရဲ့တဘာဝကတော့သူတို့ရဲ့ဂျူဟာကလည်းအမတန်ရိုးရှင်းပါတယ်ကျွန်တော်တိုင်းပြည်မှာဒီမြောက်ပိုင်းကိုအပြစ်ခတ်ရက်စေးလုပ်ပြီးရင်တောင်ပိုင်းကိုတိုက်တယ်တောင်ပိုင်းကိုအပြစ်ခတ်ရက်စေးလုပ်ပြီးရင်မြောက်ပိုင်းကိုတိုက်တယ်ပြီးရင်ကျွန်တော်တို့အရေးနှစ်ခုရှိပါတယ်ဒီမိုကရေစီအရေးနဲ့ကျွန်တော်တို့ဒီတိုင်းသားရေးဖယ်ရယ်ရေးပေါ့နော်အဲ့တော့ဒီမိုကရေစီရေးကအချိန်ဟုန်တိတ်ကောင်းလာရင်တိုင်းသားအရေးကိုထိုးတင်တယ်လို့လုပ်ပြီးတော့ဒီမိုကရေစီရေးကိုဖျော့သွားအောင်ပေါ့နော်1990ရွေးကောက်ပွဲရက်လက်ကြီးအထင်ရှားအောင်မြင်လာတဲ့အချိန်မှာဒီတိုင်းသားရေးနဲ့အပြစ်ကရေးစီလုပ်ပြပြီးတော့မှဒီအရေးနှစ်ခုလည်းသူကဒီလိုကစားတာနေရှိ
ဒါကြောင့်စစ်တပ်ပေးတဲ့ဂတိဆိုတာကိုဘယ်တိုင်းသားအဖွဲ့ကမှယုံကြည်မှုမရှိဘူးလို့ဆိုပါတယ်အခုလက်ရှိလုပ်နေတဲ့အပြစ်ရကြေညာချက်မှာတော့အပြစ်ပြဆိုင်ရာကိုပါလှည့်စားဖို့ရည်ရွယ်တယ်လို့ဆိုပါတယ
်ကျွန်တော်တို့အမြင်ကတော့အခုတိုက်နေတဲ့လူတွေကိုဖိတိုက်နေအောင်ဒီမတိုက်တဲ့လူတွေလည်းအနည်းချောင်းအောင်ပေါ့လေဒီလိုအပြစ်ခတ်ရစေရည်တွေသူ့ရဲ့နိုင်ငံရေးလိုအပ်ချက်အရသူလောက်တာပါအဓိကတော့ဒီနိုင်ငံတကာမှာလည်းပဲသူတို့ကငြင်းငြင်းရေးလိုလားသူဆိုတာကိုဒီအပြစ်ခတ်ရစေရည်လောက်တယ်ဆိုတာမျိုးတွေခဏခဏကြေညာပြီးတော့ဒါလုပ်ပြတာဖြစ်ပါတယ်သို့တော်လည်းပဲဘယ်လိုပဲပြောပြောဒီအောက်ခြေမှာတကယ်ပြုတ်မှုကြန့်ကြန့်နေတာကတော့သူ့ဘက်ကတော့အားလုံးကိုရန်သူတတ်မှတ်ပြီးတော့လုပ်နေတာဖြစ်ပါတယ်ကျွန်တော်တိုင်းသားလက်နက်ကိုင်အဖွဲ့တော်လိုင်းအဖွဲ့စည်းတွေရောပြည်သူရောရန်သူတတ်မှတ်ပြီးတော့သူကအမြဲတစေဆက်ဆံနေတာဖြစ်ပ
ါပြည်သူကိုရန်သူလို့သဘောထားချေမုန်းနေတယ်ဆိုတာဟာလည်းတတ်သိပြစီရတဘုံတမင်ရှိနေပြီလို့ဆိုပါတယ်ဒါကြောင့်စစ်ကောင်စီကြီးညာနေတဲ့တစ်ဖက်သက်အပြစ်ရတယ်ဆိုတဲ့သဘောကတော့ကိုယ်ရည်မှန်းချက်အောင်မြင်ဖို့ဤပြူဟာနဲ့တိုက်ပွဲဝင်လက်နက်အဖြစ်သုံးနေတာဖြစ်တယ်လို့သုံးသပ်နေကြတာပါခင်ဗျာ